ကာတာမှာရှိနေတဲ့တူရကီတပ်တွေကိုဖယ်ရှားပေးဖို့အတွက်အာရဗ်နိုင်ငံကြီးတွေကတောင်းဆိုနေမှုကိုတူရကီသမ္မတရစ်ဆက်တယ်ပ်အာဒိုဝမ်ကတနင်္ဂနွေနေ့မှာပဲပယ်ချလိုက်ပါတယ်။အခုလိုတူရကီတပ်တွေကိုပြန်ပြီးခေါ်ဖို့အတွက်တောင်းဆိုမှုဟာသူ့နိုင်ငံကိုမလေးမဆလောက်ရရောက်နေတယ်လို့အစ္စတန်ဘူလ်ကအင်းနေဆူတောင်းပွဲအပြီးမှာသမ္မတကပြောပါတယ်။သူ့နိုင်ငံနေနဲ့ကာကွယ်ဆိုင်ရာပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီချက်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာဘယ်သူခွင့်ပြုချက်မှတောင်းခံနေမှာမဟုတ်ဘူးလို့လည်းပြောပါတယ်။ကာတာနိုင်ငံဟာအကြမ်းဖက်ဝါဒကိုပံ့ပိုးနေတယ်လို့ဆန့်စွပ်ဆွဆွဲပြီးအာရဗ်နိုင်ငံအများအပြားကဒီလအစောပိုင်းမှာကာတာကိုဝိုင်းကျင်ပြီးအရေးယူတန်းခတ်မှုအတော်များများချမှတ်ခဲ့တာပါ။အဲဒီချိန်ကစပြီးထောက်ခံပံ့ပိုးမှုတွေပေးခဲ့တဲ့တူရကီကကာတာကိုဆက်ပြီးပံ့ပိုးပေးသွားမယ်လို့တူရကီသမ္မတကပြောပါတယ်။လေကြောင်း၊ကုန်းကြောင်းနဲ့ရေလမ်းကြောင်းဒီကိုအိန္ဒိယနိုင်ငံတွေကပိတ်ထားခဲ့တဲ့နောက်မှာတူရကီကကာတာကိုကုန်တင်လင်းရင်းနဲ့ဆန်းသရိတ်ခါတွေလိုအပ်တဲ့ပစ္စည်းတွေတင်ပို့ပေးခဲ့တာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကတနင်္ဂနွေနေ့မှာကြေညာချက်တစ်စောင်ထုတ်ပြန်ပြီးအာရဗ်နိုင်ငံအများပြားရဲ့တောင်းဆိုချက်ကိုကာတာကဖြည့်ဆည်းဖို့မလွယ်ဘူးလို့ပြောပါတယ်။ဒါအပြင် Saudi Arabia, Bahrain, Egypt နဲ့ UAE အာရဗ်စပ်ပေါ်များနိုင်ငံအပါအဝင်အာရဗ်နိုင်ငံတွေအနေနဲ့ကြောင်းကျိုးစီလျော်ပြီးအလုပ်ဖြစ်နိုင်တဲ့တောင်းဆိုမှုတွေကိုပဲတောင်းဆိုမယ်လို့သူမျှော်လင့်ထားကြောင်းနဲ့သူတို့အနေနဲ့ကာတာနဲ့အတူရှင်ထွဲပြီးတော့ဆွေးနွေးညှိနှိုင်းကြဖို့ပါတောင်းဆိုခဲ့တာပါ။